မြန်မာနိုင်ငံမှာအိန္ဒိယနိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးကိုဗစ်ရှီးလ်ဒ်အကြိမ်ထိုးထားပြည်သူတွေအနေနဲ့တရုတ်နိုင်ငံထုတ်ဆီနိုဖာမ်ကာကွယ်ဆေးကိုအစားကနေပြန်ထိုးဖို့ကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေတိုက်တွန်းနေပါတယ်။အိန္ဒိယနိုင်ငံကအမှတ်ယူထားတဲ့ဆေးတွေထိုက်ရောက်လာဖို့အခြေအနေမရှိသေးတာကြောင့်အခုလိုတိုက်တွန်းနေတာပါ။ကိုဗစ်ရှီးလ်ထိုးထားပြည်သူတွေဆီနိုဖာမ်ကာကွယ်ဆေးထိုးရင်ဘယ်လိုဆေးအာနိသင်သက်ရောက်မှုရှိနိုင်ပါသလဲ။ရန်ကုန်ကလာတဲ့တရင်ကိုတော့မခင်ပြူတွေကတင်ပြထားပါတယ်ရှင်။
အိန္ဒိယနိုင်ငံထုတ်ကိုဗစ်ရှိကိုဗစ်ကာကွယ်ဆေးတွေကိုစောလအစောပိုင်းကပထမဆုံးထိုးထားပြီးရသူတွေအနေနဲ့နောက်ထပ်ဆေးထိုးရမယ့်အလှည့်ကိုရောက်လာရင်တရုတ်နိုင်ငံထုတ်ဆီလိုဖမ်ကာကွယ်ဆေးကိုအပြည့်အဝပြန်ထိုးဖို့ကျန်းမာရေးဝန်ကြီးဌာနပြောဝင်ရာဒေါက်တာခင်ခင်ကြီးကသူ့ရဲ့လူမှုကွန်ရက်ဆာမျက်နှာကနေတဆင့်အတည်ပြုထားပါတယ်။ဆရာနာမသိန်းခင်အငြင်းအနယ်ဒီအစိုးရလက်ထက်တုန်းကမှာယူခဲ့တဲ့အိန္ဒိယနိုင်ငံထုတ်ကိုဗစ်ရှိကိုဗစ်ကာကွယ်ဆေးတန်30တဲ့ကရောက်ရှိထားပြီးဖြစ်တဲ့3.5 တန်းကိုအားလုံးထိုးနှံပေးခဲ့ပြီလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောထားပါတယ်။အိန္ဒိယနိုင်ငံဘက်ကဆေးတွေထပ်ပို့နိုင်ဖို့လောလောဆယ်အခြေအနေမရှိသေးဘူးလို့လည်းနောက်ဆုံးလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။လက်ရှိစစ်ကောင်စီလက်ထက်မှာတရုတ်နိုင်ငံထုတ်ဆီနိုဖာမ်ကိုဗစ်ကာကွယ်ဆေးတွေကိုတိုင်းဒေသအလိုက်ဦးစားပေးအုပ်စုဖွဲ့ပြီးထိုးနှံပေးနေတာပါ။ထိုးလုပ်တဲ့ကုမ္ပဏီချင်းမတူတဲ့ကိုဗစ်ကာကွယ်ဆေးကိုပြောင်းထိုးတဲ့အခါဘယ်လိုအာနိသင်သက်ရောက်မှုရှိမလဲဆိုတာကိုကမ္ဘာ့ကျန်းမာရေးအဖွဲ့အရှိတောင်အာရှဒေသကာကွယ်ဆေးဆိုင်ရာဤပညာအကြံပေးအဖွဲ့ဝင်ပေါင်မော့ခဒေါက်တာစောဝင်းကအခုလိုရှင်းပြပါတယ်
။တစ်မျိုးနဲ့တစ်မျိုးကြောင်းဆိုတော့လောလောဆယ်တော့လေဟိုကမ္ဘာမှာတော့အဲ့လိုရီကမန်ဒေးရှင်းတော့မရှိသေးဘူး။ဒါပေမဲ့လည်းဟိုနောက်ပိုင်းတော့ရှိလာနိုင်တယ်ပေါ့နော်။ဥပမာဆိုတော့ကိုဗစ်ရှင်းနဲ့စကော့တင်နဲ့တွဲပြီးတော့ထိုးတာကိုသူတွေပြန်လုပ်နေတာရှိတယ်နော်။အဲအဲကျွန်တော်မြင်တော့ဒီကာကွယ်ဆေးကကိုဗစ်ရှိဒုတိယကြိမ်မထိုးပြစ်လဲဒီဆိုင်ယိုဖာမ်ကိုတက်ကနေပြန်စထိုးဘူး။ဘာမှအနေမရှိပါဘူးပြစ်စီရမရှိပါဘူးကျိုးတာရှိဖို့ရှိပါတယ်ကျွန်တော်ကအဲ့လိုထိုးတာလည်းအားပေးပါတယ်တကယ်လို့နော်ကိုဗစ်ရှိနဲ့ချိန်များလည်းဆိုင်လိုဖမ်းနဲ့ချိန်ထိုးပါလို့ရပါတယ
်စစ်ကောင်စီကတော့ဝယ်ယူထားတဲ့ဆီနိုဖမ်ကာကွယ်ဆေးတွေမြန်မာနိုင်ငံကိုတန်းနေချီရောက်လာနေတာနဲ့အတူတရုတ်ထုတ်ကိုဗစ်ကာကွယ်ဆေးထိုးပေးမဲ့အစီအစဉ်ကိုတိုးမြင့်လှုပ်ဆောင်နေပါတယ်မြန်မာနိုင်ငံမှာကိုဗစ်ထိန်းချုပ်ရေးအတွက်ကာကွယ်ဆေးရရှိရေးအထူးလေးထားလှုပ်ဆောင်ခဲ့ပြီးညီလာမျိုးစုံနဲ့ချူပန်းဝယ်ယူထားတဲ့ဒီပနိုင်ငံတွေကကိုဗစ်ကာကွယ်ဆေးတွေစက်တိုက်ရောက်လာနေတဲ့အတွက်အခုနှစ်မကုန်ခင်လူရေ90ရာခိုင်နှုန်းကိုဆေးထိုးပြီးဖြစ်အောင်မျှော်မှန်းဆောင်ရွက်နေတယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်ပြောတာကိုဒီကနေ့ထုတ်သတင်းစာရွေးထဲမှာဖော်ပြထားပါတယ်။တရုတ်နိုင်ငံကကိုဗစ်ကာကွယ်ဆေးတွေကိုလည်းစစ်ကောင်စီကကြေကြေပြန့်ပြန့်ထိုးပေးနေတဲ့သတင်းတွေပုံမှန်ထုတ်ပြန်နေတာပါ။ရန်ကုန်တိုင်းထဲမှာတော့တရက်ကိုလူဦးရေ4000ကောက်ွယ်ဆေးထိုးပေးဖို့ကိုဆောင်ရွက်ခဲ့ပြီးလက်တွေ့မှာဆေးထိုးခံတဲ့သူနေပါတာကိုတွေ့ရတယ်လို့ရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမူပိုးချုပ်မြို့ဝင်းစွေကကိုဗစ်ရောဂါလုပ်ငန်းစဉ်စီဝေးမှာပြောကြားထားပါတယ်။ရက်ခွက်ဒေသအလိုက်အခမဲ့ထိုးနှံပေးနေပြီးစက်မှုဆောင်ကစက်ရုံလုပ်သားတွေကိုလည်းကောက်ွယ်ဆေးထိုးပေးဖို့ဆောင်ရွက်နေပြီးလက်တိုင်းသာရစက်မှုဆောင်ကစက်ရုံတစ်ခုမှာတော့ဆေးထိုးဖို့အမည်စင်းပေးတဲ့သူတော်တော်နေတယ်လို့စက်ရုံလုပ်သားတို့ကပြောပါတယ်။
ကွာစားသူမှာဒါပေမဲ့အခုငနေပြန်အောင်စားသူမှာအယောက်20လို့ပြောတယ်ဒါပေမဲ့မထိုးရလူရတော်တော်များတယ်စေတို့ကတော့နာမည်စင်းတော့လိုက်ောက်တယ်ဒီကောက်ဝဲသေးထိုးပေးတယ်လို့ပဲတစ်ခေါက်ထိုးရင်အယောက်20အဲ့လိုပဲထိုးပေးတယ်လို့ပဲပြောတယ
်လက်ရှိမှာတော့နိုင်ငံအတွင်းကိုဗစ်ရောဂါကာကွယ်ဆေးတွေကိုကျန်းမာရေးဝန်ကြီးဌာနကသက်ဆိုင်ရာစုရဲ့အလိုက်အခမဲ့ထိုးပေးနေတယ်လို့ပြပမှာတော့ Grand Hada စေယုံပန်းလိုက်စေယုံနဲ့မြန်မာနိုင်ငံတရုတ်ကုန်တယ်များအသင်းချုပ်ကနေပြီးတော့အခကြီးငွေယူပြီးထိုးပေးနေတာတွေလည်းရှိပါတယ်။ကိုဗစ်ရောဂါကာကွယ်ဆေးကိုပုဂ္ဂလိကစေယုံတချို့မှာလည်းအစုအဖွဲ့လိုက်ထိုးပေးတဲ့အစီအစဉ်တွေရှိနေပါတယ်။ကုမ္ပဏီတွေကသူတို့ရဲ့ဝန်ထမ်းတွေအတွက်ရောဂါကာကွယ်ဆေးကိုမြန်မြန်ဆန်ဆန်ထိုးပေးနိုင်ဖို့ကိုလည်းအခကြီးငွေပေးပြီးစီစဉ်လာကြပါတယ်။ဒီနေ့ထဲမှာကိုဗစ်ကာကွယ်ဆေး24တန်းနောက်ထပ်ရောက်လာဖို့ရှိတယ်လို့ကျန်းမာရေးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကပြည်သူကိုပြောပါတယ်
။လက်ရှိမှာဆိုလို့ရှိရင်ကာကွယ်ဆေးကဒီလထဲမှာ10တန်းရမယ်။အောက်တိုဘာမှာ10တန်းရမယ်။နိုဝင်ဘာမှာ4တန်းရမှာပေါ့နော်။ဒီမှာအဲ့လိုဒီမှာထားပါမယ်။24တန်းဖြစ်တဲ့အတွက်ကြောင့်မို့ကျမတို့နောက်ထပ်6တန်းလည်းထပ်မလာတာဖြစ်တဲ့အတွက်ကြောင့်နော်နောက်ထပ်6တန်းကိုလည်းကျမတို့ဒီရရှိဖို့အတွက်ဆောင်ရွက်နေပါတယ်။အရင်တော့ကာကွယ်ဆေးတို့ဆိုတဲ့ငန်းတွေကိုဒီ24တန်းဖုံးအောင်ပေါ့ကျမတို့ဇန်နဝါရီလမှာအပြီးဆိုပြီးတော့မှန်းသားလိမ့်မယ်လို့ခုနောက်ပိုင်းမှာတော့ဒါတွေဒီဇင်ဘာမှာအပြီးထိုးနှံဖို့တဲ့အတွက်တောက်ခဲ့ထားပြီးဒီမှာဆောင်ရွက်နေတာဖြစ်ပါတယ
်ဒီမနက်ကမှကိုဗစ်ရောဂါကာကွယ်ဆေးထိုးပြီးတဲ့သူစက်တင်ဘာလ14ရက်နေ့အထိစုစုပေါင်း49သိန်းကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဒီထဲမှာအပြည့်အဝဆေးထိုးပြီးတဲ့သူက33သိန်းကျော်ရှိပြီးကာကွယ်ဆေးတစ်ချိန်ထိုးထားပြီးသူက16သိန်းကျော်ရှိတယ်လို့ဖော်ပြထားပါတယ်ကိုဗစ်ကရောဂါကူးစက်သေဆုံးမှုကတော့အဆိုးဆုံးကြုံရတဲ့ဇွန်နဲ့ဇူလိုင်လတွေကတည်းကတိတိတသားကြာဆင်းသွားပြီဖြစ်ပါလေရှင်။